ိုင်းနိုင်ငံတွင်ခီးသည်တင်လေယာဉ်ဝင်ရောက်မှုပိတ်ပင်ထားတာကိုဇွန်လ30ရက်နေ့အထိရက်ထပ်မံတိုးမြင့်လိုက်တယ်လို့ထိုင်းပြည်ပြလေကြောင်းအာဏာပိုင်အဖွဲ့ကစနေနေ့ကကြေညာလိုက်ပါတယ်။မေလ31ရက်နေ့မှာတက်တန်းကုံဆုံးမဲ့တရှိဆဲပိတ်ပင်တားမြစ်ချက်ကိုကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေတာကိုထိန်းချုပ်ဖို့အတွက်နောက်ထပ်တစ်လထပ်တိုးတာလို့လည်းဆိုပါတယ်။အခုလိုပြပလေရင်ဆိုက်ရောက်မှုကိုပိတ်ပင်ထားတာကိုရက်တိုးမြင့်လိုက်တာကြောင့်ထိုင်းနိုင်ငံအတွင်းကြေညာထားတဲ့အရေးပေါ်အခြေအနေကိုလည်းတက်တန်းတိုးမြင့်နိုင်တယ်ဆိုပြီးခံမှန်းပြောဆိုချက်တွေထွက်ပေါ်လာခဲ့ပါတယ်။ထိုင်းနိုင်ငံမှာပြီးခဲ့တဲ့သတင်းနှစ်ပတ်ထဲယောဂပြန့်နှံ့မှုနှုန်းသိမ့်မရှိသလိုယောဂကူးစက်မှုလုံးဝမရှိတာကလည်းဒီတစ်ပတ်ထဲနှစ်ရက်ရှိခဲ့တာပါ။ထိုင်းဒုတိယဝန်ကြီးချုပ်ဝီဆာနူခရီနန်ကတော့ပြပလေရင်ဆိုက်ကမ်းမှုကိုရက်တိုးရာနဲ့အရေးပေါ်အခြေအနေတက်တန်းတိုးဖို့အခြားဆက်နွယ်မှုမရှိကြောင်းနဲ့အရေးပေါ်အခြေအနေကိုရုပ်သိမ်းပေးပေမဲ့လိုအပ်ရင်ပြပလေရင်ဆိုက်ရောက်မှုကိုဆက်လက်တားမြစ်ထားနိုင်တယ်လို့ပြောကြောင်းလဲ Bangkok Post သတင်းစာမှာဖော်ပြထားပါတယ်။ထိုင်းနိုင်ငံရဲ့ COVID-19 နဲ့ဆက်နွယ်တဲ့ကန့်သတ်ချက်တွေကိုဖြေလျှော့ပေးတဲ့အနေနဲ့ဈေးဝယ်စင်တာတွေအပါအဝင်စီးပွားရေးလုပ်ငန်းတွေကိုတနင်္ဂနွေနေ့မှာပြန်လည်ဖွင့်ပေးတော့မှာဖြစ်ပါတယ်။ဒီချိန်ထဲမှာပဲ Thai လူလူကျန်းမာရေးဝန်ကြီးဌာနကတောင်ကိုရီးယားနိုင်ငံ၊တရုတ်နိုင်ငံနဲ့ဟောင်ကောင်နဲ့မကာအိုတို့ကို COVID-19 ရောဂါကူးစက်ဇုန်နိုင်ငံတွေစီးရင်တဲ့ကနေပယ်ဖျက်လိုက်ပါတယ်။တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေဟာ Thai လူလူကျန်းမာရေးဝန်ကြီးဌာနရဲ့အဲ့ဒီကူးစက်ဇုန်နိုင်ငံတွေစီးရင်မှာမလ16ရက်နေ့ကလေးကရှိနေကြတာဖြစ်ပါတယ်။အဲ့ဒီစီးရင်တဲ့ပါတဲ့နိုင်ငံတွေစီကလာတဲ့ဘယ်သူမှမဆိုဆလေးရဲ့တိကျခွဲနေထိုင်ရမှာဖြစ်ပါတယ်ခင်ဗျ။